မြန်မာနိုင်ငံဒီမိုကရေစီနိုင်ငံသားနေဆက်မြေတစ်ချောက်လှူရှားနေတဲ့တန်ဖက်သမားတွေနဲ့တန်ဖက်အုပ်စုတွေကိုမြန်မာနိုင်ငံကအမြင့်ပြတ်တုတ်ပင်ရှင်းလင်းသွားမယ်လို့ပြောပါတယ်။ဒီမိုကရေစီဘက်ကလည်းဘယ်လိုအကြမ်းဖက်အုပ်စုမျိုးကိုမဆိုတခြားဘယ်နိုင်ငံကိုမဆိုဆန့်ကျင်တိုက်ခိုက်ဖို့အတွက်သူတို့နေမျိုးကိုအတုံးချောက်ခင်းပြုမှာမဟုတ်ဘူးလို့ပြောပါတယ်။ဒီပြည်သားရှိရနေကနေပြီးတော့မှကျင်းပတဲ့နိုင်ငံနေကြောင်းတပ်ဖွဲ့တွေကြားအဆင့်ညအရာရှိကြီးတွေစီဝေးပြီးဒီနေ့ရက်စွဲနဲ့ပူးတွဲသတင်းထုတ်ပြန်ချက်ထဲမှာလို့ပေါ်ပြထားတာပါ။အကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေဟာဘယ်သူဘဝဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပါဘူး။ဒီနေ့ဒီမှာနိုင်ငံနယ်စပ်ကြားမှာတော့အာစာလို့ခေါ်တဲ့အကြမ်းဖက်အဖွဲ့ဖြစ်တမတ်ထားတဲ့အဖွဲ့နဲ့ AA တခန်းလူမှုစုနဲ့ကောင်အဖွဲ့တို့လှူရှားတာရှိရဲ့လို့အစိုးရကပြောထားတာရှိပါတယ်။ဒီနေ့ဒီနယ်ကြားဆုံးတပ်ဖွဲ့အနေနဲ့နယ်စပ်ဒေသတွေကတက်ကြွလို့ကြားစွာစစ်စစ်တက်မှတ်သွားမှာဖြစ်ပြီးအကြမ်းဖက်သမားတွေဖက်တန်းဝင်ရောက်လာတဲ့တဲ့ရင်ထက်တဲ့လက်ခံရရှိရင်တားဆီးပိတ်ဆို့ရှာဖွေသွားမယ်လို့လည်းဖော်ပြထားပါတယ်။ရဲ့တဲ့ဒီတော့မှတာဝန်ထမ်းဆောင်နေတဲ့လူမျိုးတက်ဖို့ဝင်တွေပေါ်ပြစ်ခတ်တိုက်ခိုက်တာမျိုးဖြစ်လာတယ်ဆိုရင်အတော်ရင်မှန်ပေါ်တော့ဖို့အတွက်အရေးပေါ်အစည်းအဝေးတွေလုပ်သွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံရဲ့နေဆက်ဘင်္ဂလားဒေ့ရှ်တောင်ဘက်ခြမ်းကစိတ်မာတင်ကျုံးပေါ်ကိုရနေခင်ရန်ပြေဆုံးနေဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တက်ဖို့ဝင်အတော်များများကိုဘင်္ဂလားဒေ့ရှ်ဘက်ကတနင်္လာနေ့မှာလွှတ်လိုက်ပြီးတဲ့နောက်တနင်္လာနေ့မှာနေကြားဆောင်တက်ဖို့ကြီးကအစည်းအဝေးလုပ်တာပါ။အစည်းအဝေးတွင်ဆွေးနွေးတဲ့အထက်မှာအဲ့လိုတက်ဖို့တွေလွှတ်တဲ့ကိစ္စပါသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ဒီမှာဒီကျောင်းဟာဘင်္ဂလားဒေ့ရှ်ပြည်ပြီးဒီကျောင်းနဲ့ပတ်သက်လို့နိုင်ငံအကြောင်းတန်တမာကြီးတက်မှမှုတွေဖြစ်ထားဖို့ပါတယ်။